နောက်လက်ခုပ်ပင်ရွာဟာဘကိုးတိုင်းပြည်မျိုးရဲ့အနောက်မြောက်ဘက်အေရရီမြစ်အနားမှာရှိတဲ့ရွာလေးတစ်ရွာဖြစ်ပါတယ်။သူတို့ရွာလျှက်စစ်မီးရဖို့အတွက်ကြေးရွာမီလင်းကော်မတီက2008ခုနှစ်ကစပြီးရွာသားတွေစီကနေငွေကောက်ခံပြီးတဲ့နောက်အခုနှစ်အောက်တိုဘာလမှာစလို့မီးရခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လျှက်စစ်မီးတွေ့တန်းရေးတုံးလိုက်ရတဲ့ငွေမှာအကျွေးမကျေသေးလို့ဆိုပြီးထပ်မံငွေကောက်ခံတာကိုရွာသားတွေကမကြေမနက်ဖြစ်နေကြပါတယ်။ဒါကြောင့်လူခွင့်ရေးကောက်ွယ်မြင့်တင်သူများကွန်ရက်အဖွဲ့ဝင်လည်းဖြစ်ရွာသားတူးလည်းဖြစ်တဲ့ကိုမျိုးနိုင်ကငွေစင်းရှင်းနှန်းလုပ်ပေးဖို့ဒီကနေ့တကူတော်ဆန္ဒပြတောင်းဆိုခဲ့တာဖြစ်ပါတယ်။အဲဒီလိုအနောက်လက်ခုပ်ပင်ရွာလျှက်စစ်မီးရဖို့ကြေးရွာမီလင်းကော်မတီကအလူငွေကောက်ခဲ့တာမြေနူးကျွန်းငှားပြီးရံမငွေရှာတာတွေလုပ်ခဲ့လို့သိန်း600ကျော်ရခဲ့ပုံကိုကိုမျိုးနိုင်ကအခုလိုပြောပါတယ်
။ကျင်းလို့ရရောက်တဲ့ခေါင်းပေါင်းရရောက်တဲ့အော်ဒီမိတ်တယ်အရှိတ်ပေါ့မိပေးမှာအနောက်လက်ခုပ်ပင်အိုစုအနောက်လက်ခုပ်ပင်ကြေးရွာစီမွေးလေကျွန်တော်ရောမှာ AGM 180ရှိတယ်။ငွေမသူကတဝက်ပေါ့။တောင်းနိုင်တောင်းနိုင်တယ်။လေယာထမ်းမောင်းရှိသူကတဝက်။အဲ့တော့ငွေမသူ5000ပေါ့။နောက်တခါလေယာထမ်းမောင်းရှိသူက1023သိန်း။အားနဲ့နီးနေမယ်ဆိုပြီးတော့အတူတူကအတက်ကနေကောက်လိုက်တော့အကောက်လည်းပြီးလဲပြီးတော့ဘာမှလည်းဓာတ်တန်ရဲမွေဘာလဲမွေသမစ်ကြာသွားတယ်။အဲ့နောက်နေ့လည်းကြာလဲကြာရောကျွန်တော်တို့ရွာရဲ့အနောက်ဘက်မှာနီးနေချင်းရှိတယ်။အဲ့ဒါကိုကျေးရမီးလို့ရတဲ့အဖက်တရားရိုက်တဖက်ကိုလေးသိန်းနဲ့ရောင်းမယ်ဆိုပြီးတော့သူကအသေးသေးလို့တယ်။အဲ့တော့အင်းလေးရောမပေးရလို့မပေးဘူးတချို့က5000ပဲတချို့က2000ထည့်တယ်တချို့က4000အပြည့်ထည့်တယ်ပေါ့ဟာလာသိနေရတော့ရတယ်နောက်နေ့လည်းကြလဲကြရောကျွန်တော်ခွန်လာပြောတယ်ကိုတက်ခိုင်လေဥက္ကုညကပြိတဲ့တိုင်းတိုင်းကောအလို့နေရနေပြီးတော့ဘယ်ကောင်ရောင်းကြရလဲဆိုအကြကြီးလာပြန်ပြီးတော့နိုင်ငံတော်ပြန်သိနေပေါ့နော်သိနေပြီးတော့ပြီးတော့မရကရရကပေါ့ဥက္ကမောင်ချင်းလူကြီးပေါ့အဲ့ကဲလေးလည်းပဲမကြည့်နဲ့ဒီကျေးကမိရတဲ့တဲ့အဖက်ရောက်ပြီးတော့ပဲပြေလာလည်းပဲမိလို့ရပါဆိုပြီးတော့သူလာပြီးတော့ဈာချနေသွားတယ်အဲ့မှာအဲ့မိတာအခွက်တရာရိုက်တယ်။တစ်ဖက်ကို1000နဲ့အခွက်190 18သိန်း။နောက်နေ့လည်းကြာကြာတစ်ဖက်ကို9000နဲ့တရာလုံးပြန်ပေးတယ်ဟောတာသူတို့တဘောကြီးလုံးနေရနော်။အဲ့မှာ182ကျွဲအမြောက်တစ်ဖက်ကို9000နဲ့နောက်နေ့လည်းကြလဲကြရောနေရာနေနဲ့ကျင်းလိုက်တာတဲ့အတွက်ကြောင့်မို့လို့တစ်ဖက်ကို4000အမြောက်182ကျွဲအဲ့မှာလေကျွန်တော်တို့ကသိန်း600ကျွဲရရှိသွားရရှိတယ
်။ဒီရံမုံငွေနဲ့လျှက်စစ်မီးရဖို့လိုအပ်တဲ့ပစ္စည်းတွေဝယ်ပြီးမီးတွေ့တန်းနိုင်ခဲ့တဲ့အခါမှာပြခဲ့တဲ့အော်တိုဘာလာကစားလို့အနောက်လက်ခုပ်ပင်ရွာမှာလျှက်စင်ပြီးရလာပါတယ်။ဒါပေမဲ့ရွာသားတွေစီကနေထပ်ပြီးငွေကောက်တဲ့အတွက်ဆန္ဒပြတာဖြစ်တယ်လို့ကိုမျိုးနိုင်ကပြောပါတယ
်။သူတို့အခုမီးလို့တာတခါနေမကြေသေးပါဘူးဆိုပြီးတော့အခု15ကျလဲကြရောတခါထပ်ပြီးကောက်တာ။ဆေးရသားတွေကို5000တပိန်မထည့်လို့ရှိလို့ရှိရင်မီတာမသေးပါဘူးဆိုပြီးတော့ပြောပြီးသူတို့ကမီးရဲနေ။ရေထဲစစ်တာတွေဝယ်ပြီးတော့ရေထဲတောင်းနေရောင်းစားတယ်ဗယ်ဒီယိုတွေအားတင်းတယ်။အခုမှမထည့်တဲ့လူကိုမပေးဘူးပေါ့။အဲ့ဒီလိုလုပ်တာဖြစ်ရမီးလို့အခက်ပေါ့။အဲ့တော့ကျွန်တော်တို့ကချင်းချင်းလေးတွေပြောတော့လဲပဲဗစက်ရတဲ့ချင်းနဲ့အဲ့တော့မင်းလည်းလက်ရှိရုံးရှင်းနေဖို့ဆိုပြီးအာကျွန်တော်တကူတော့ဆန္ဒပြခြင်းဖြစ်ပါတယ
်ဒီကနေ့ဆန္ဒပြတဲ့အခါမှာတော့ပြည်မြို့နယ်ရဲတပ်ဖွဲ့ကသူ့ကိုတားဆီးခဲ့ပုံသူတောင်းဆိုတာကိုဆောင်ရွက်ပေးမယ်လို့ပြောဆိုပုံကိုလည်းကိုမျိုးနိုင်ကအခုလိုပြောပါတယ
်ဆန္ဒပြတော့ကျွန်တော်ကိုခွင့်ပြုတင်ပြီးထုတ်တာလားပြောကျွန်တော်ခွင့်ပြုမိတ်ဆိုတဲ့စကားကိုကျွန်တော်လက်မခံဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ခွင့်ပြုမိတ်တင်လို့ရှိရင်တော့မပေးဘူးလေအဲ့ဒီကလေးအထွေရရေးဆွဲတာလေ။ဒါပုံမှန်ဆက်ကြည့်ဆိုတာလည်းကျွန်တော်လူကိုချိုးပေါက်တဲ့အရာဖြစ်တဲ့နိုင်ငံသားတယောက်ရဲ့အခွင့်အရေးတွေဒီနှစ်ခေါက်ရှိပတ်စုပေါ်မှာရေးတာဒါဖြစ်တယ်လေ။လွတ်လပ်စွာပြောဆိုခွင့်ရှိတာကို။အဲ့ဒါကိုပုံမှန်ဆက်ကြည့်နဲ့ကန့်ကတ်ထားပြီးတော့ကျွန်တော်ဆက်ပြောင်းလှုပ်ရှားသူတွေကိုပဲဖမ်းတယ်။ဒါသူတို့အဖွဲ့ကြီးတွေချိုးပေါက်နေကြကြတော့အရေးမယူဘူးပေါ့။အဲ့တစ်ဖက်ကစောင့်ဝင်ကျွန်တော်စာမတင်ဘူးဖြစ်ပါတယ်။ဟောကျွန်တော်အခုတရားမစဲဘူးလို့ပြောပါတယ်။နောက်တစ်ခါကြားလို့ရှိရင်စာတင်မှုကလုပ်ပါလို့အဲ့လိုပဲပြောပါတယ်။အခုတော့မစဲပါဘူးလို့သူတို့အာမတ်ခံပါတယ်။ဆဲလည်းပဲကျွန်တော်ကရုံးမတဲ့နိုင်ဘူးကျွန်တော်ကိုတခါလဲရုံးပြင်ပြီးအမိန့်ချပါလို့ကျွန်တော်ပြောတယ်ရုံးနဲ့ရဲမှုတွေရောစစ်စကားနှစ်စကားစကားမှုတွေရောကိုမင်းနိုင်ကြတဲ့ဥစ္စာကိုအခုသူတို့ဆောင်ရွက်ပေးလိုက်ပါမယ်ခဏစောင့်ပါဦးလို့ကျွန်တော်ကိုပြောပါတယ်ကျွန်တော်ရဲ့တောင်းဆိုချက်ပေါ့မိကော်မတီကနေပြီးတော့ဓာတ်တန်ရဘလောက်မိချိုးဘွားဘလောက်အဲ့လိုကိုကျွန်တော်တို့ကရုံးတုံးကြံအကြောင်းချနဲ့ရုံးတုံးကြံတိုင်းရှင်းပြပါလို့ကျွန်တော်ကတောင်းဆိုတယ
်ရဲတပ်ဖွဲ့ကကြိပေးသလိုလျှက်စစ်ဌာနကတကယ်မှန်ကန်တဲ့စီရင်ရှင်းမရှင်းစောင့်ကြည့်ပြီးအမှန်တရားပေါ်ထွက်လာအောင်နဲ့ရွာသားတွေမနစ်နာအောင်ဆက်လက်ကြိုးပမ်းသွားမယ်လို့ကိုမျိုးနိုင်ကပြောပါတယ်ခင်ဗျာ